ကျမများသတင်းအောင်ပါရှင်သတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်မြန်မာနိုင်ငံကအကျဉ်းထောင်တွေမှာ COVID-19 ကပ်ရောဂါကူးစက်ပြန့်ပွားလာနိုင်တဲ့အန္တရာယ်ရှိတာကြောင့်အကျဉ်းသားတချို့ကိုလွှတ်ပေးဖို့နဲ့အကျဉ်းထောင်တွေရဲ့ကပ်ရောဂါမဖြစ်ပွားအောင်ကြိုတင်ကာကွယ်ရေးဆောင်ရွက်ချက်တွေလှုပ်ဆောင်ပေးဖို့မြစ်တာရက်ခံထားတဲ့ကြီးညာချက်တစ်ဆောင်ကိုမြန်မာအရက်ဖက်လူမှုအဖွဲ့အစည်းတွေပူးပေါင်းထုတ်ပြန်ကြီးညာလိုက်ပါတယ်ဧပြီလ6ရက်နေ့ရက်စွဲနဲ့မြန်မာအာဏာပိုင်တွေစီကိုမြစ်တာရက်ခံတိုက်တွန်းထားတဲ့ဒီပူးရဲကြီးညာချက်မှာအရက်ဖက်လူမှုအဖွဲ့စည်းပေါင်း90ကျော်ပါဝင်ပြီးတော့လက်မှတ်ရေးထိုးထားတာပါဒီကြေညာချက်မှာကျန်းမာရေးပြဿနာအခမ်းရှိတဲ့အကျဉ်းသားတွေတည်းမကအကျန်းဖက်ပြစ်မှုနဲ့မဟုတ်တဲ့အကျဉ်းကြခံနေရသူတွေကိုပါလွှတ်ပေးဖို့တောင်းဆိုထားတယ်လို့အကျဉ်းထောင်တွေရဲ့ COVID-19 ကပ်ရောဂါမဖြစ်ပွားအောင်ကြိုတင်အရေးယူဆောင်ရွက်ချက်တွေလှုပ်ဆောင်ပေးဖို့ကိုလည်းတိုက်တွန်းထားပါတယ်ပူရဲကြီးညာချက်မှာအကျဉ်းထောင်နေတဲ့လူဦးရေပြည့်ကျက်များပြားနေတာကိုထောက်ပြထားပြီးအကျဉ်းသားအရေးအတွက်လျှော့ချတဲ့အနေနဲ့အများပြည်သူလုံခြုံရေးအတွက်အန္တရာယ်နည်းပါးတဲ့အကျဉ်းသားတွေကိုစီစစ်ရွေးချယ်လွှတ်ပေးဖို့လည်းတောင်းဆိုထားပါတယ်။ဒါ့အပြင်အကျဉ်းသားအစ်ထက်မှန်ဆေးလွတ်တာနဲ့အကျဉ်းဖက်မှုမရှိတဲ့ပြစ်မှုတွေအတွက်ဖမ်းဆီးထိန်းသိမ်းထားတာတွေကိုယာယီဆိုင်းငံ့ထားဖို့ကိုလည်းတောင်းဆိုထားပါတယ်။အကျဉ်းထောင်နေတဲ့ယောဂကုသမှုအန္တရာယ်လျှော့ချဖို့အတွက်ကြိုတင်ကာကွယ်တားဆီးလုပ်ငန်းတွေအရှိန်မြင့်လှုပ်ဆောင်ဖို့တိုက်တွန်းထားပြီးအကျဉ်းသားတွေနဲ့အကျဉ်းထောင်ဝန်ထမ်းတွေကျန်းမာရေးဝန်ဆောင်မှုပုံမလည်လန်းမီရေးဆောင်ရွက်ပေးဖို့ကိုလည်းတိုက်တွန်းထားပါတယ်။အစိုးရအဆက်ဆက်သမ္မတလူငင်းချမ်းသာကွယ်အာဏာကိုထိထိရောက်ရောက်အသုံးပြုလာခဲ့တဲ့ဤသူလက်ရှိအခြေအနေအောက်မှာနှစ်သစ်ကူလူငင်းချမ်းသာကွယ်ဟာအရင်နှစ်တွေကနေမတူဘဲအထူးပဲအရေးကြီးလာပြီးဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်ရှင်။